Welcome to the Voice of America in Burmese.
သတိမင်္ဂလာဖြာကန်းနဲ့ပြည်စုံနဲ့မနက်ခင်းဆွေးကြပါသည်နော်ဗီအမေရိကန်တန်ရန2018ခုနှစ်နိုဝင်ဘာလ6ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ24/50/51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလိုဗီအိုရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမကခင်ဗျာသက်ပါဒီမနက်ခင်းသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကြီးညာပေးမှာပါနိုဝင်ဘာ6ရက်အင်္ဂါနေ့အမေရိကန်စက်တန်းဝယ်ရွေးကောက်ပွဲအတွက်ဒီတနင်္လာနေ့မှာသမရနဲ့တွတ်တော်မတ်တွေထင်ရှားတဲ့ပုံကိုယ်တွေဟာနောက်ဆုံးနေ့ဖြစ်တဲ့မဲဆွယ်နေကြပါတယ် Righteous သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ကိုအ мян ပြန်ပြီးလှုပ်ပေးဖို့အတွက်သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေနဲ့လူခွင့်အဖွဲ့စုစုပေါင်း50ကျော်ကနိုင်ငံတော်တိုင်နိုင်ငံပုံကိုယ်စီအိတ်ခွင့်ပေးစာပေးပို့ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာဒီကနေ့ကျင်းပမယ့်အမေရိကန်သတင်းဝက်ရွေးကောက်ပွဲမှာ Republican Party နဲ့ Democrat Party တို့အကြိမ်နဲ့ရှင်ပြန်ရမှာဖြစ်ပါတယ်။ Senator Donald Trump ကတော့
Democrats want to invite caravan after caravan of illegal aliens to pour into our country.
ဘယ်လိုအကြောင်းအရာတွေမှာသဘောထားကွဲလွဲမှုရှိနေသလဲဆိုတဲ့အကြောင်းအရာတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံဘာအမေရိကန်နိုင်ငံသားတွေဘယ်လိုမဲပေးကြမှာပါလဲ။ဒီအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မှန်းညင်နိုင်လို့ပြောပြပေးပါအောင်ဗျာ
American ပြည်တော်စုမှာ November 6ရက်အင်ကာနီမှာကျင်းပမယ်တက်တန်းဝယ်ရွေးကောက်ပွဲမှာသူတို့ပါတီကိုမဲပေးဖို့အတွက်မဲဆန္ဒရှင်တွေစိတ်ဝင်စားလာအောင် American လက်တော်အမတ်တွေနဲ့ထင်ရှားတဲ့ပုံကိုယ်တွေကတနင်္လာနေ့နောက်ဆုံးမဲဆွယ်ပွဲနေ့မှာအပြတ်အသတ်မဲဆွယ်နေကြပါလိမ့်သမ္မတ Trump ကတော့လက်တော်နှစ်စလုံးမှာသူ့ရဲ့ Republican အမတ်တွေကိုအနိုင်ရစေစည်းကျင်နေတာဖြစ်ပြီးဒီမိုကရက်တွေကတော့ဒီလိုတပါတီတဲ့လေဝတီအုပ်ထုတ်ကင်ထားမဲ့နေသားမျိုးဖြစ်မလာအောင်အတွက်ကြိုးပမ်းနေကြတာပါအခုရွေးကောက်ပွဲမှာအောက်လွတ်တော်အမတ်နေရာ435နေရာစလုံးနဲ့ဥယျာဉ်တရားရှိတဲ့အထက်လွတ်တော်အမတ်နေရာ3ပုံ2ပုံဖြစ်တဲ့35နေရာကိုမဲဆန္ဒရှင်တွေရွေးချယ်တင်မြှောက်ကြမှာဖြစ်ပါတယ်လက်ရှိမှာ Republican Party ကသမရနေရာရောလွတ်တော်နေရာစလုံးကိုပါထိန်းချုပ်ထားတာပါဒါပေမဲ့အောက်လွတ်တော်ကို Democrat Party ကပြန်ထိန်းချုပ်နိုင်ပြီးတော့အထက်လွတ်တော်ကိုတော့လက်ရှိနှစ်နေရာပြင်နောက်ထပ်တစ်နေရာထပ်ပြီးတော့ Republican Party ကဆက်ထိန်းထားမယ်လို့နိုင်ငံရေးလေလာသူတွေကခန့်မှန်းနေကြတာဖြစ်ပါတယ
်အီရန်နိုင်ငံရဲ့ရေနံထူပေါ်ရေးလုပ်ငန်းတွေနဲ့ဗန္ဓာရေးဆိုင်ရာကဏ္ဍတွေမှာတန်ခတ်ပိတ်ဆို့အရေးယူမှုကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့ကပြဋ္ဌာန်းခဲ့ပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သက်ထိန်းချုပ်ရေးနိုင်ငံတကာသဘောတူညီချက်ရဲ့တစိ့တစ်ပိုင်းအရအီရန်ရရှိထားတဲ့တပ်သားခွင့်တွေကိုပြန်လည်ရုပ်သိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပိုင်းဖြတ်ဆောင်ရွက်မှုအရအခုလိုလှုပ်ဆောင်ခဲ့တာပါအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုနဲ့ဗန္ဓာရေးဝန်ကြီးစတီဖင်မန်နျူချင်းတို့ရဲ့မနေ့ကပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအီရန်အစိုးရအနေနဲ့ရွေးချယ်မှုရှိနေကြောင်းနိုင်ငံသားဝန်ကြီးပွန်ပီယိုကသတင်းတောက်တွေကိုပြောပါတယ်အီရန်နိုင်ငံရဲ့အဓိကစီးပွားရေးတစ်ခုဖြစ်တဲ့ရေနံဝယ်ယူမှုကိုပြန်ပြီးပိတ်ပင်မှုမှလည်းဒီနိုင်ငံရှစ်ခုကိုတော့အီရန်ရဲ့ရေနံတင်သွင်းမှုကိုရပ်ဆိုင်းဖို့အချိန်ပေးတဲ့အနေနဲ့ရေတို့ကင်းလွတ်ခွင့်ပေးမယ်လို့လည်းအမေရိကန်အစိုးရအရာရှိတွေကပြောဆိုထားပါတယ်။တန်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်မှုထဲမှာတော့အီရန်ရဲ့ဗဟိုဘဏ်ရေချောင်းကုန်စည်ပို့ဆောင်ရေးနဲ့တင်မောတည်ဆောက်ရေးတို့ကိုလည်းပြစ်မှတ်ထားပါတယ်။အီရန်သမ္မတဟက်ဆန်ရိုဟာနီကတော့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုကိုဖောက်ထွက်ပြီးရေနံဆက်ပြီးရောက်မယ်လို့တနင်္လာနေ့ကရုတ်တံမိကွန်းမှာပြောဆိုသွားပါရရှင်
။တူရကီနိုင်ငံအစ္စတန်ဘူကဆော်ရီကောင်ဆင်ရုံးထဲမှာဆော်ရီအတိုက်ခံဂျမန်ခါရှိုဂျီကိုတပ်ဖြတ်မှုကိုဖုံးကွယ်ဖို့အတွက်ပြီးခဲ့တဲ့လထဲမှာဆော်ရီအရေဗျအစိုးရကနေဆော်ရီထောက်လှမ်းရေးတွေကိုဆစ်လွတ်ခဲ့တယ်လို့တူရကီဘက်ကဆွဆွဲလိုက်ပါတယ်။အောက်တိုဘာ2ရက်နေ့ကခါရှိုဂျီတပ်ခံမှုကိုစုံစမ်းစစ်ဆေးဖို့အတွက်ဆော်ရီအစိုးရကဆစ်လွတ်ခဲ့တဲ့ဖွဲ့တွေမှာဒါရုဆိုင်ရာကျွမ်းကျင်သူအာမက်အဗ်ဒူလာဆစ်အဲဂျန်နိုဘီနဲ့အစိတ်တောက်ဆိုင်ရာကျွမ်းကျင်သူခါလက်ထရာဟယာအဲ ဇဟာရနီတို့ပါနေတယ်လို့အမည်မဖော်လို့သူတူရကီအရာရှိတူရဲ့ပြောကြားချက်ကိုကိုကပြီးတူရကီအစိုးရနဲ့နှိစက်တဲ့စာပါတင်စာကဖော်ပြထားပါတယ်။ဆော်ရီအာနာဘိုင်းတွေကတူရကီစုံစမ်းရေးမှုတွေကိုအောက်တိုဘာလ15ရက်နေ့မှာတရုတ်ရဲ့ကောင်စီရုံးထဲမှာရှာဖွေခွင့်ပြုထားတာဖြစ်ပြီးဒီကြွမ်းကျင်သူနှစ်ဦးဟာအောက်တိုဘာ17ရက်နေ့ကနေအောက်တိုဘာ18ရက်နေ့ထိတူရကီမှာရောက်နေဆုံးဆော်ရီကောင်စီရုံးကိုနှ
ပါကစ္စတန်နိုင်ငံမှာအစ္စလာမ်ဘာသာရဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်စော်ကားရဲဆိုတဲ့စွဲချက်နဲ့2011ခုလုံးကပြောကြခဲ့ပြီးနိုင်ငံရေးခုလုံးဝင်ရဖို့အတွက်ဥရောပကိုမေတ္တာရက်ခံထားကြောင်းပြောပါတယ်။သူတို့မိသားစုအနေနဲ့စပိန်နဲ့ပြင်သစ်နိုင်ငံတွေမှာနိုင်ငံရေးခုလုံးဝင်ရဖို့တောင်းခံထားကြောင်းခင်မုန်ဖြစ်သူအက်ရှ်မာရှိကဗီအိုအေဥဒရုထာနာကိုပြောပါတယ်။ပါကစ္စတန်ဗဟိုတရားရုံ
မနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6753နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်6နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီဝေအမေရိကန်တန်ကမနိုင်ခင်သတင်းတွေကိုဆက်လက်ကြေညာနေပါလေ Writers သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုချိုဆိုးတို့ကိုနိုင်ငံတော်လေးဝချက်အုပ်ပြီးချိုးဖောက်တယ်ဆိုပြီးထောင်နှံခွန်းနဲ့ချမှတ်ထားတာကလည်းချွန်းချက်မရှိအ мян ပြန်ပြီးလွှတ်ပေးဖို့အတွက်သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေနဲ့လူ့ခွင့်ရေးအဖွဲ့စုစုပေါင်း50ကျော်ကနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်စီကိုအိတ်ဖွင့်ရေးစာပေးပို့ပြီးတော့တောင်းဆိုပါတယ် Writers သတင်းတောက်တွေကပြစ်မှုမကျူးလွန်ခဲ့ခြင်းမရှိဘူးလို့ယုံကြည်တဲ့အတွက်ကြောင့်အ мян ပြန်လှုပ်ပေးဖို့ CPJ အဖွဲ့ကတောင်းဆိုသလို HRW လူခွင့်အဖွဲ့ကတော့ဒေါန်ဆန်းစုကြည်အနေနဲ့သတင်းလွတ်လပ်ခွင့်ကိုအတိမတ်ပြုတဲ့လေးစားတဲ့အနေနဲ့ဒီသတင်းတောက်နှစ်ယောက်ကိုအ мян ပြန်လှုပ်ပေးဖို့လိုတယ်လို့ပြောပါတယ်သူတို့နှစ်ဦးရဲ့အမှုနဲ့ပတ်သက်ပြီးအကျိုးဆောင်ရှေ့နေကရန်ကုန်တိုင်းတရားရုံးမှာနိုဝင်ဘာ5ရက်မနေ့တုန်းကအယူခံဝင်ခဲ့ပြီးတဲ့နောက်မှာလူခွင့်အဖွဲ့တွေကအခုလိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့အနေစည်းမခြားသတင်းတောက်များအဖွဲ့စတဲ့သတင်းလွတ်လပ်ခွင့်ဆိုင်အဖွဲ့အပေါင်းလူခွင့်အဖွဲ့တွေပြည်ပြင်ဆိုင်ရာလူငင်းချမ်းသာကွန်ဖွဲ့တို့လိုလူခွင့်အဖွဲ့ပေါင်း50ကျော်ကနိုဝင်ဘာ5ရက်ရက်စွဲနဲ့ပေးပို့စာပေးပို့ခဲ့တာဖြစ်ပါတယ်
။တရုတ်နိုင်ငံမှာပထမဆုံးချိန်နိုင်ငံတကာသွင်းကုန်ပြပွဲကြီးကိုတနင်္လာနေ့ကရှန်ဟိုင်းမြို့မှာစတင်ဖွင့်လှစ်ခဲ့ပြီးသမရရှီကျင်းဖင်ကိုယ်တိုင်တရုတ်အဖွဲ့မိကွန်ပြောကြားခဲ့ပါတယ်။သူ့ရဲ့မိကွန်ထဲမှာတော့ဗန်နာရေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေ၊စိုက်ပျိုးရေး၊တက်ထုတ်တွင်းလုပ်ငန်း၊ပညာရေးစတဲ့ကဏ္ဍတွေမှာအတားအဆီးတွေကိုရှော့ချမှာဖြစ်ကြောင်းသမရရှီကျင်းဖင်ကပြောပါတယ်။ဒါအပြင်သွင်းကုန်ပစ္စည်းတိုးမြင့်သုံးဆွဲဖို့အားပေးမှာဖြစ်တယ်လို့သွင်းကုန်ကွန်ကိုလည်းရှော့ချမှာဖြစ်ကြောင်းသမရကဆိုပါတယ်။ညာနာမူပိုင်ခွင့်ချိုးဖောက်မှုအတွက်တန်ခတ်အရေးယူဖို့ကိုလည်းအားပေးထောက်ခံကြောင်းနဲ့မြတ်တာတဲ့အုပ်ချုပ်မှုနဲ့အညီကောင်းမွန်တဲ့စီးပွားရေးပတ်ဝန်းကျင်ဖြစ်အောင်တရုတ်နိုင်ငံအနေနဲ့ဖန်တီးမှာဖြစ်ကြောင်းရှီကျင်းဖင်ကပြောပါရတယ်။ဒါအပြင်တရုတ်ရဲ့ကုန်သွယ်စီးပွားရေးဆိုင်ရာထုံးတဲ့အစဉ်လာနဲ့ပတ်သက်လို့ဝေဖန်နေသူတွေကိုလည်းသမရကတုံ့ပြန်ရမှာအခြားသူတွေအကြောင်းကိုပဲဖော်ထုတ်ပြောဆိုပြီးကိုယ့်အကြောင်းကိုမပြောကြတဲ့သူတွေရဲ့ပြောဆိုချက်တွေကိုလျှက်တပြက်ကောက်ချက်မချဖို့ပြောခဲ့ပါရတယ်။သမရရှီကျင်းဖင်ရဲ့တနင်္လာနေ့ကပြောကြားခဲ့တဲ့မိကွန်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သွင်းကုန်ခွန်ကောက်ခံတဲ့ကိစ္စဒါမှမဟုတ်အမေရိကန်ပြည်ထောင်စုနဲ့ပတ်သက်လို့ဝေဖန်မှတ်ချက်ပေးပြောဆိုတာမျိုးမရှိခဲ့ပါဘူးရှင်
။ပါကစ္စတန်နိုင်ငံရဲ့ငွေကြေးနဲ့စီးပွားရေးဆိုင်ရာမပြေလည်မှုတွေကြော့ကြစေဖို့ကူညီတဲ့အနေနဲ့ပါကစ္စတန်နဲ့တရုတ်နှစ်နိုင်ငံကုန်သွယ်ရမှာအမေရိကန်ဒေါ်လာအစားတရုတ်ယွမ်ငွေနဲ့လှုပ်ဆောင်မှုတရုတ်အစိုးရကသဘောတူညီလိုက်ပါတယ်။အခုလိုထူးခြားတဲ့တရုတ်အစိုးရလုပ်ရဟာပါကစ္စတန်နဲ့တရုတ်နဲ့ကုန်သွယ်မှု88ရာခိုင်နှုန်းနဲ့လုံငွေအကြီးကျယ်ပြနေတာအတွက်ရေရှိကင်တွယ်ဖို့နဲ့ပါကစ္စတန်ရဲ့အရန်နိုင်ငံခြားငွေကြေးနည်းပါးတဲ့ဖိအားတွေရောပါစေမယ်လို့အစိုးရအရာရှိတွေကရောစီးပွားရေးသမားတွေကပြောကြားကြပါတယ်။
direct from Washington, the voice of America, VOA.
Ingani menekin taitan yao nengen ga tadin ni go talking mute ne ma injin nai lo jaw pya ka ja la ba khnya. အခုတော့ထိတ်တန့်ရောက်အမေရိကန်နိုင်ငံရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ခြင်းပါတယ်ဒီကနေ့နိုဝင်ဘာ6ရက်အင်ကာနေ့ဟာအမေရိကန်လွှတ်တော်ဆိုင်ရာရွေးကောက်ပွဲတွေကျင်းပဖို့ရှိနေခြင်းပါပဲသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့သမ္မတသက်တမ်းဝက်ထမ်းဆောင်မှုအပေါ်အခဲဖြတ်ဖို့အတွက်အမေရိကန်နိုင်ငံသားတွေမဲပေးကြမှာဖြစ်ပါတယ်ဝါရှင်တန်မှာအာဏာချိန်ခွင်ရှာညှိမှာကိုအကြ တယ်
။သမ္မတထရမ့်ကတက်တန်းဝဲသမ္မတရွေးကောက်ပွဲမက်ဆွေလျှောက်ရှားရမှာသူ့ရဲ့ Air Force 1သမ္မတလေယာဉ်ကိုလွန်ပြန်ရင်အဖြစ်တုံ့ပြုပြီးဒီနေ့ကျင်းပမဲ့ရွေးကောက်ပွဲမတိုင်မီတည့်ရက်အလိုတင်းလာနေက Ohio, Indiana နဲ့ Missouri ပြည်နယ်တို့ကိုသွားရောက်မက်ဆွေလျှောက်ရှားခဲ့တာဖြစ်ပါတယ်။သတင်းမီဒီယာတွေကတော့ဒီကနေ့ကျင်းပမဲ့တက်တန်းဝဲရွေးကောက်ပွဲဟာတကယ်ဆိုသမ္မတထရမ့်ရဲ့တာဝန်ထမ်းဆောင်မှုအပေါ်လူလူဆန္ဒသဘောထားအမြင်ခံယူမှုပဲဖြစ်တယ်လို့ရှုမြင်ကြပါတယ်။ထက်လို့တော်မှာအမတ်တရားနဲ့ချောင်းနယ်တက်တန်းစီပြီးပြန်ရွေးကောက်တင်မြောက်မဲ့အမတ်နေရာ35နေရာအတွက်သမ္မတထရမ့်ကသူ့ရဲ့ထက်လို့တော် Republican အမတ်အများစုတွေဆက်အနိုင်ရဖို့ကိုအင်တိုက်အတိုက်နဲ့ဆွေးလှုပ်ရှားခဲ့ပါတယ်။တင်းစီပြီးနေမှာမဲဆွေးလှုပ်ရှားစဉ်သမ္မတထရမ့်က
Democrats want to invite caravan after caravan of illegal aliens
Democrat တွေကတရားမဝင်လာရောက်အခြေချမဲ့သူတွေကိုကျွန်တော်တို့နိုင်ငံကိုတသုတ်ပြီးတသုတ်လာရောက်နိုင်ဖို့ဖိတ်ခေါ်ကြင်ကြတာဖြစ်ပါတယ်ကျွန်တော်ကတော့ဒါကိုလက်မခံနိုင်ပါဘူးဘယ်နိုင်ငံကမှကိုယ်နေနိမိတ်တွေကိုဖျက်ချော်ဝင်လာတာခွင့်ပြုမှာမဟုတ်ပါဘူးဒါကျူးကျော်မှုသာဖြစ်ပါတယ်ဘယ်သူတွေကဘာပြောပြောကျွန်တော်တိတ်ကြီးမဆိုင်ပါဘူးမီဒီယာရဲ့မမှန်မကန်လှုပ်ကြံသတင်းတွေကိုလည်းကျွန်တော်ဂရုမဆိုင်ပါဘူးဒါဟာအမေရိကန်ပြည်တော်စုကိုကျူးကျော်ဝင်ရောက်တာပါဖြစ်ပါတယ်
။ထရမ့်တိုင်းပြည်သမ္မတတက်တန်းနှစ်ကြိမ်ထမ်းဆောင်ခဲ့တဲ့သမ္မတဟောင်းဘရက်အိုဘားမားကလည်းဒီမိုကရက်တွေကိုစားအပူတပြင်းမက်ဆ်ဝဲလှုပ်ရှားခဲ့တာတွေ့ရပါတယ်။သူကဒီတက်တန်းဝဲရွေးကောက်ပွဲမှာဒီမိုကရက်မဲဆန္ဒရှင်တွေထွက်မဲပေးကြဖို့လိုက်လံနှုတ်ဆော်ခဲ့ပါတယ်
။ When you vote Illinois you can reject that kind of politics.
ဒီလိုမျိုးမျက်စနာရှင်တွေလက်ထွက်ပေးကြပါဒါမှလည်းလက်ရှိနိုင်ငံရေးအခြေအနေကိုလက်မခံဘူးဆိုတာပြသနိုင်ပါပါနိုင်ငံရေးဖော်ဆောင်မှုမှာပါဝင်ခြင်းအပြင်စိုးရွားတဲ့အပြုအမူတွေကိုထိန်းချုပ်နိုင်မှာဖြစ်ပါတယ်ဒီလိုမျိုးမျက်စနာရှင်တွေလက်ထွက်ပေးကြခြင်းအပြင်အကြောက်တရားတွေထက်မျှော်လင့်ချက်ကိုရွေးချယ်နိုင်ကြမှာဖြစ်ပါတယ
်တက်တန်းနည်းရှိရဲ့အောက်လွှတ်တော်အမတ်နေရာ435နေရာစလုံးရွေးကောက်ပွဲဝင်ကြရမှာဖြစ်ပါတယ်အောက်လွှတ်တော်မှာအရင်ဒီမိုကရက်အမတ်အများစုခေါင်းဆောင်ဖြစ်ခဲ့ပြီးအခုလက်ရှိအမတ်နည်းစုခေါင်းဆောင်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်ထွက်တော်မှနန်စီပလိုစီကဒီချိန်အောက်လွှတ်တော်မှဒီမိုကရက်တွေထိတ်ချုပ်မှုပြန်ရဖို့တေချာတယ်လို့သတင်းမီဒီယာကအခုလိုပြောခဲ့ပါတယ်
Under 100 hours until we'll know the results of the election and I speak from the ground I travel
နိုင်ငံတရားတော်မှရှိတော်တဲ့အချိန်တွေမှာကျမတို့ရွေးကောက်ပွဲမှာအနိုင်ရမှာကိုသိကြတော့မှာပါကျမကဒီလိုပြောနိုင်တာကနိုင်ငံတစ်ပေါင်းမှာမဲဆွေလှူရှားခဲ့လို့ပါကျမတို့ပါတီအတွက်နိုင်ငံရေးစစ်နတ်ဝန်ထမ်းတွေနဲ့ကျမစကားပြောရမှာလေသူတို့တွေဟာတိမ်တက်တိမ်ဆင်းလိုက်လာမြင်းမြန်းကြရမှာဒီရွေးကောက်ပွဲတွေလူလူကသိစိတ်အားထက်တန်ကြကိုတွေ့ကြရတယ်လို့ဆိုပါတယ်အခုခံမှန်းချက်ကကိုရင်သွားရောက်လေးလာခဲ့သူတွေရဲ့ပြောပြချက်ဖြစ်ပါတယ်ဘယ်လောက်အကွာနဲ့နိုင်ရမလဲဆိုတာကတော့မဲထွက်ပြီးကြသူတွေပေါ်မှာမူတည်ပါတယ်မဲပြီးသူများလေလေနိုင်ရတာများလေလေဖြစ်မှာပါလို့နက်စီပလိုစီကပြောသွားတာဖြစ်ပါတယ်။အောက်လွှတ်တော်မှာဒီမိုကရက်ထိန်းချုပ်နိုင်မှုအလားအလာဟာ 88.5% ခန့်နှုန်းရှိပြီး Republican တွေထိန်းချုပ်နိုင်မှုအလားအလာကတော့ 12.5% ခန့်နှုန်းရှိတယ်လို့ရွေးကောက်ပွဲခန့်မှန်းချက်တွေကဆိုပါတယ်။အထက်လွှတ်တော်မှာတော့ Republican တွေထိန်းချုပ်မှုဟာ 83.2% ခန့်နှုန်းတည်ကြပြီး Democrat တွေထိန်းချုပ်မှုက 16.8% ခန့်နှုန်းတည်ကြတယ်လို့ခန့်မှန်းကြပါတယ်။လက်ရှိမှာအောက်ကောအထက်လွှတ်တော်မှာပါ Republican တို့ထိန်းချုပ်ထားပြီးအိမ်ဗီတော်မှာလည်းသမ္မတက Republican ဖြစ်တဲ့အတွက်ကြောင့်သမ္မတ Trump အနေနဲ့သူ့ရဲ့နိုင်ငံရေး policy တွေချမှတ်အကောင့်ထဲပေါ်ရမှာပို့ပြီးလွယ်ကူခဲ့တာဖြစ်ပါတယ်တကယ်လို့အောက်လွှတ်တော်ထိန်းချုပ်မှုကို Democrat တွေကသာရရှိခဲ့ရင်သမ္မတ Trump အနေနဲ့သူ့ကြံရှိတဲ့သမ္မတတက်တန်းနှစ်နှစ်အတွက်လောက်ကင်နှံ့စွမ်းဟာပို့ပြီးခက်ခဲသွားမှာဖြစ်ပါတယ် ဒီကနေ့ကျင်းပဖို့ရှိတဲ့တက်တန်းဝဲရွေးကောက်ပွဲတွေပေါ်မဲဆန္ဒရှင်တွေရဲ့စိတ်အားထက်သန်မှုကတော့နှစ်20အတွင်းမှာအများဆုံးပဲဖြစ်ပါတယ်မဲဆန္ဒရှင်30သန်းတို့ဟာချူတင်မဲပေးခဲ့ကြပြီးဖြစ်တယ်လို့မဲပေးဖို့မှတ်ပုံတင်သူတွေလည်းတိုးနေပါတယ်ဒါပြင်ဒီရွေးကောက်ပွဲမှာအမျိုးသမီးမဲဆန္ဒရှင်62ရာခိုင်နှုန်းတို့ကဒီမိုကရက်တစ်ဘက်ကမဲပေးဖို့ရှိပြီးအထက်လွတ်တော်နဲ့အောက်လွတ်တော်ရွေးကောက်ပွဲနှစ်ဆုံးမှလည်းဝင်ရောက်ရွေးချယ်ခံမဲ့အမျိုးသမီးဦးရေဟာ256ဦးရှိပါလေ။ဒါကြောင့်ဒီတက်တန်းဝဲရွေးကောက်ပွဲဟာအထက်နဲ့အောက်လွတ်တော်နှစ်ဆုံးမှအမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေအများဆုံးပါဝင်လာဖို့လည်းရှိပါလေရှင်
။ဒေါ်လာလာတန်းတင်ပြခဲ့တာပါခင်ဗျာ။ဒီသတင်းနဲ့တစ်ဆက်တစ်ဆက်ထဲမှာပဲဒီအမေရိကန်တက်တန်းဝဲရွေးကောက်ပွဲမှာအမေရိကန်ပြည်ထောင်စုမှအခြေချနေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေကရောဘယ်လိုမဲပေးကြမယ်ဆိုတာကိုကြည့်ကြရအောင်ပါဆက်သွယ်မေးမြန်းထားတဲ့ဒေါ်ခင်မျိုးသက်ကပြောပြမှာပါအ
မေရိကန်စံတော်ချိန်နိုဗ ెంబ ာ6ရက်အင်္ဂါနေ့ကျင်းပမယ်တက်တန်းဝဲရွေးကောက်ပွဲမှာအောက်လွတ်တော်အမတ်နေရာ435နေရာဇလုံးပြန်အထက်လွတ်တော်အမတ်နေရာ100ရဲက35နေရာနဲ့ပြည်내အုပ်ချုပ်ရေးမှူး36နေရာအတွက်မဲပေးရွေးချယ်ကြမှာဖြစ်ပါတယ်အခုကျင်းပတဲ့ရွေးကောက်ပွဲဟာအမေရိကန်နိုင်ငံအတွက်တိတ်အရေးပါပြီးRepublican တွေဘက်ကကြိုတင်မဲပေးတာကအစသားနေပေပဲသူကတော့ Democratic Party ဝင်မို့ Democrat တွေကိုပဲမဲပေးမယ်လို့ Pennsylvania ပြည်နယ်မှာနေထိုင်တဲ့တမိုင်းသူတေတီဒေါ်ဖြူဖြူကပြောပါတယ
်အန်တီကမလဲပြင်တော့မဲတော့သွားပေးမယ် Susan Wiles ဆိုတာက Congress တဲ့ Susan Wiles ဆိုတာက Democrat ကဒီ November 6th ကအခုလာမဲ့ midterm ကအရန်အရေးကြီးတယ်ပေါ့နော်တော်တော်လေးကိုအရေးကြီးတယ်ဘာလို့အရေးကြီးဒီသမ္မတပုံမှာမူတည်တာပေါ့နော်Donald Trump ကသူကပြောတာဆိုတာလုပ်တာကြင်တာတွေကလေအရင်သမ္မတတွေနဲ့မတူဘူးလေသူ့ကိုပြန်ပြီး check and balance လုပ်ဖို့အတွက်ရည်ကြီးတယ်ဆိုတဲ့သဘောပေါ့ဒါပေမဲ့ NDP Pennsylvania ကိုကြည့်မယ်ဆို Pennsylvania ဆိုတာ out of grass ကနေစိုက်စီယုံဘအရေးပိုင်းကိုကြည့်မယ်ဆို Republican ပို့တာတနိုင်ငံလုံးကိုဆန်းစစ်ပြီးကြည့်လိုက်တဲ့အခါမှာကြိုတင်မဲပေးတဲ့လူတွေကြည့်နေ Republican ကပိုများတယ
် Indiana ပြည်နယ်မှာနေထိုင်တဲ့ Dr. Rudin ကတော့သူတို့ပြည်နယ်ကရွေးကောက်ပွဲဟာအကျင့်နဲ့ရှင်ပြိုင်မှုရှိပြီး Republican တွေပဲနိုင်ဖို့များတယ်လို့ပြောပါတယ်
။ဒီအခုက Senator နှစ်ယောက်မှနှစ်နေရာမှတစ်နေရာရွေးကောက်မှာကိုအဲ့ဒီဟာတော်တော်လေးဟိုအမေရိကမှာတော့မှအ hot ဆုံးလို့ဖြစ်နေတယ်။ရှင်ပြိုင်မဲ့နှစ်ယောက်ကတော့ Democrat ကခုလက်ရှိ Senator ဖြစ်နေတဲ့ Joe Donnelly နဲ့ဂျိုင်းဖက်က Republican က Mike Brown ပေါ့။အဲ့ဒါသူ့မသားကိုမသားဖြစ်နေတယ်တော်လေးကိုမနေ့ပြန်မှာပဲဖြီးပြမှာပေါ့လေကျွန်တော်တို့အိန္ဒိယနာပြည်နယ်ကအောက်လွှတ်တော် House of Representatives 9နေရာရှိတယ်အများစုခန့်မှန်းတာ Democrat 2နေရာလောက်ပဲနိုင်မယ်9နေရာတော့ Republican နိုင်မယ်လို့ထင်ကြီးပြနေကြတယ်ကျွန်တော်တို့အိန္ဒိယနာပြည်နယ်ကသူတို့ပြောတယ်လို့ Red State ပေါ့တော်တော်လေးကိုအဲဒီ Republican 9တဲ့ပုံများတဲ့ပြည်နယ်ဖြစ်တယ်
မေရီလန်းပြည်နယ်မှာနေတဲ့ဦးထွန်းအောင်ကတော့မေရီလန်းနဲ့လူရည်ထူထပ်တဲ့ကယ်လီဖိုးနီးယားပြည်နယ်တွေမှာဒီမိုကရက်တစ်အသာစီးရနိုင်ကြောင်းနဲ့ဗာဂျီးနီးယားပြည်နယ်မှာတော့ရီပပ်ဘလစ်ကန်ဘက်ကအသာစီးရဖို့များပေမဲ့နေရာအတော်များများမှာတော့အကျိန်နဲ့ဖြစ်နေတယ်လို့ပြောပါတယ်
ကျွန်တော်ကမေရီလန်းမှာနေတော့လေမေရီလန်းကနေစပြောချင်းမေရီလန်းကတော့ဒီအစင်လာအချင်းဒီမိုကရက်များတယ်ဒီမိုကရက်တွေကနိုင်ငံများတယ်ပြည်နယ်အုပ်ချုပ်ရေးမှုဟိုကင်ကနေလွယ်လို့ဟိုကင်ကသူကရီပပ်ဘလစ်ကန်ဒါပေမဲ့Republican ဘီမဲ့သူတို့လာလာလုတော့သူက Trump ပြောရင်လည်းသူကမလုပ်ဘူးသူကအဲ့တော့သူက popular ဖြစ်တဲ့ခေါ်မှာပေါ့လေအုပ်ချုပ်ရေးမူပိုင်းမှာတော့သူနိုင်မှာပဲကျန်တဲ့အပိုင်းလေးမှာနော် Ben Cardin တို့ပါလို့ဆိုတာပေါ့ဒီအထက်လွှတ်တော်အမတ်တို့နော်နောက်အောက်လွှတ်တော်အမတ်တို့ Peter Franchot တို့ပါလို့ကတော့ Democrat တွေသူတို့ကတော့အပြတ်အသတ်နိုင်မှာပဲ Maryland ကပြည်ညရွေးကောက်ပွဲမှာပေါ့လေကယ်လီဖိုးနီးယားမှာဆိုလို့ရှိရင်ဒီမိုကရက်နိုင်ပါသူကဇက်လိုက်မင်းလားတွေကဒီမိုကရက်တွေများတယ်ဗာဂျီးနီးယားကြတော့နော်သင်းဗာဂျီးနီးယားကြတော့ဒီမိုကရက်နိုင်မှုများတယ်တခြားပိုင်းတွေကတော့ထရမ့်ကိုထောက်ခံတဲ့အမတ်ကနိုင်မှုလမ်းများတယ်ပေါ့လေဒါပေမဲ့ဥပါကအကျိန်နေဖြစ်နေတယ်အိုဘားမာကလည်းတခါတည်းမဲတွေလိုက်ဆွဲတယ်ဒုတိယသမ္မတဘိုင်ဒန်ကလည်းဒီမိုကရက်တွေအတွက်မဲတွေလိုက်ဆွဲတယ်ထရမ့်ကလည်းသူတန်တဲ့နေရာတွေမှာမဲတွေလိုက်ဆွဲနေတယ်
ဒီရွေးကောက်ပွဲတွေရဲ့ရလဟာသမ္မတဒေါ်နယ်ထရမ့်ရဲ့အကြမ်းနဲ့နှစ်နှစ်တာတက်တန်းကာလမှာအမေရိကန်ရဲ့နိုင်ငံရေးအာဏာချိန်ခွင်ရှာပေါ်မှာအရေးပါတဲ့တက်ရောက်မှုရှိလာနိုင်တာမို့ Republican သမ္မတထရမ့်ကရောအတိုက်ခံ Democratic Party ကသမ္မတဟောင်းဘရက်အိုဘားမားနဲ့ two Tamara Hong, two Pajendoba, a Pian Meswen Jaraba, American Yap, Myanmar, Nueva, American Darigale, through party re and Nayabu dread, maybe Dodama Pipari.
Talking with the Susie Tinjagaraba, Kutukaro, the running aboard Danka Peso Laname, Chinigo Tinjajamare, E. Roba Tamagane, Nama aboard Chamatare, two Kundue, Kinlo Quinigo, Yodemo Lala, Shinid dread. Taman Pidu, Miazugo, Tikai Sede, Kondue Sanya, Danka Yu Mumugo, Nangaga Lu Queen, Poesidiga, Lulamum Shijong, Pama Campaign, UK Puega, Vio Piovari, Yakai Miao Bai, Kesa Ne, Dikachin Shandi Darima, Sitae, Jedan Hale, Lu Queen, Chuba Mudigo, Yama Suyan in a Pishima Binamu, Suyen, EU in the net, Kondue Sanya, two Queenigo, Yodema Pijong, Aduba Tonga Dian Niga, Chinya Tavare, my engineer, Pizong, Piovama.
ဒီကနေ့တာတာပရီနေကထုတ်ပြန်တဲ့ဥရောပကော်မရှင်ရဲ့ညင်ညာချက်အရာဆိုရင်နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာအစိုးရကဖြေရှင်းနိုင်ဖို့ EU အနေနဲ့မျှော်လင့်ထားတယ်လို့ကိုကြီးပံပိုးဖို့ဆင်သင့်ဖြစ်နေတယ်လို့ဆိုပါတယ်။တကယ်လို့ဒီရလက်တွေအတွက်အခြားပူးပေါင်းဆောင်ရွက်မှုနည်းလမ်းတွေမအောင်မြင်ဘူးဆိုရင်တော့အထူးကုန်သွယ်ကင်းလို့ခွင့်တွေက through mission poenine, Nimanangama songs and sissy to shitty, Taubia Gede, Napia Lare, Chuin Anne Jadrigo, Nema Soyani, Kishin, Nile Melu, Nolin Tajan Suare, the Gelo, Nema Soyani, Gountair Paw Sangyamu, Shibu Soye, Nimanangama Siboy, Lumuye, Totamurishi, Taupan Kunide, Aje Balare, Uyopa Tamagaye, Gondwe, Ye, a two kinlo quingo, Yotame up to Delo, Cecilia Melmstrom, Gad, the deep babe Yosugare. Akulum, Yamananga, Bogongwe, Saya, Danka, Ye, you make a saha, a tedo sayone, a cha samu longa, a low yoniga, a low the mari, thumb and pidu reguba, tikai sirajang, Luku ye, pray siri, baka, lamakanajang, jidain chase side, bama, gambay, you get pray ye, muzang, new jaimu, mark, famanaga, viewego, yobare.
Unfortunately, the EU has not been specific about the conditions that the government or military would have to meet to avoid these sanctions.
Kamagongzawe, EU ga, di peso, ye, you mugo, shangwen naimbo, yama asuya, damamho, sit that dread, tijare, danka, ye, you, a chin name yo, datan nan yem, a shigabao. EU ma punemian da mu machida dwe gechabu kebare. General ditare chagaro, Europa gundre isanya, commissioner menji, Cecilia Malmstromha, a longo bureau grace isane, nilane, chenka nirawa.
Cecilia Malmstrom nene, sitema ana shinira, now lukuye chupa murima, sitaka, diga, dawin shinira, sare, nyamanang and the wemma, bari pinni, the lesurago, giame sa, piape nene, ပြဋ္ဌာန်းချက်တွေကိုလိုက်နာမှုရှိဘူးဆိုရင်ကုန်သွယ်ရေးဆိုင်ရာပိတ်ဆို့မှုတွေကိုချမှတ်မယ်ဆိုတဲ့နည်းလမ်းဟာအလွန်ကျဉ်းမြောင်းပြီး
They should be sanctioning
military-owned companies. They should be sanctioning ဒံခအေးအေးယူမှုမျိုးတော့ဥရောပသမဂအနေနဲ့မလုပ်သင့်ပါဘူး
ဒါပေမဲ့လည်းမြန်မာနိုင်ငံအပေါ်အထူးကုံတွေကင်းလို့ခွင့်ရုပ်သိမ်းခြင်းရှိမရှိဆိုတာဥရောပကုံတွေရေးဆိုင်ရာကော်မရှင်နာမင်းကြီးအပေါ်မှာပဲမူတည်နေတယ်လို့ Mark Farmer ကဆိုပါတယ်ကုံတွေရေးဆိုင်ရာမှာမင်းကြီးရဲ့လက်ထဲမှာရှိနေပါတယ်ဥရောပကော်မရှင်အဖွဲ့ဝင်နိုင်ငံတွေအနေနဲ့
သူတို့တားမြစ်ဖို့လုတ်ပန်ခွင့်မရှိပါဘူးအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဥရောပကော်မရှင်ကိုလုတ်ပန်ခွင့်အာဏာအနှင်းထားတဲ့အတွက်ကော်မရှင်ရဲ့ကုံသွေးရေးဆိုင်ရာမဟာမင်းကြီးဆဇယ်လီယားမှာအာဏာအပြည့်အဝရှိနေပါတယ်ဒါကြောင့်ဥရောပကော်မရှင်အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့ဆုံးဖြတ်ချက်ကိုစိုက်နှစ်သက်ခြင်းမရှိပေမဲ့လည်းတားမြစ်လို့မရပါဘူး
ဒါဆိုရင်မြန်မာနိုင်ငံပေါ်အထူးကုံတွေကွင်းလို့ခွင့်ရုပ်သိမ်းခြင်းပြုမပြုကိုဒီဆီဆီလီယာမယ်မ်စတောနီနဲ့ဘယ်တော့လောက်ဆုံးဖြတ်နိုင်မလဲရှင်
Normally they do a review over 6 months, but we understand. ကျွန်တော်တို့နိုင်ငံကိုတက်တန်ဝယ်ယူကောက်ပွဲမှာအနိုင်ရမှာတနေရာယူကောက်မှာကိုအဲ့ဒီမှာနှစ်လကျော်ကာလအတွင်သူတို့စောင့်ကြည့်မှာပါပြီးရင်ဆုံးဖြတ်ချက်ချမှာဆိုရင်ဒီခရစ်မတ်တမမဟုတ်ဒီနှစ်အကုန်မှာကျွန်တော်တို့သိရပါလိမ့်မယ်တခုနားလေထားရမှာကဥရောပကော်မရှင်အဖွဲ့ဝင်နိုင်ငံတွေတောင်ဒီတန်ခါရေးယူမှုကိုလိုလားမှုမရှိပါဘူး
မြန်မာနိုင်ငံကလူခွင့်ရေးချေညူတွေကိုစုံစမ်းစစ်ဆေးဖို့အောက်တိုဘာလ28ရက်နေ့ထိလေးရက်ကြာတွားရောက်ခဲ့တဲ့ဥရောပကော်မရှင်ရဲ့အစစ်မြင့်ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ပါတွေ့ရှိချက်တွေကိုဥရောပသမဂ္ဂအနေနဲ့လေ့လာသုံးသပ်မှာဖြစ်တယ်လို့သူတို့ဆုံးဖြတ်ချက်မချခင်မြန်မာအစိုးရစီကလည်းနောက်ထပ်အချက်လက်တွေရဖို့ထပ်ပြီးတောင်းခံမှာဖြစ်ပါတယ်ရှင်။မင်းကြီးနိုင်ဖြစ်ပ
ဒီနေ့အဖွဲ့ဒီနဲ့လူအခွင့်ရေးအဖွဲ့စုစုပေါင်း50ကျော်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တန်အိတ်ဖွင့်ပေးစာရေးသားတောင်းဆိုလိုက်ကြပါတယ်ကိုဝါလုံးတို့အမှုကမနေတော့ကအယူခံဝင်ထားပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါတရင်သမားများကွယ်ဆောင်ရှောက်ရေးအဖွဲ့ CBJ နေစည်းမကြတရင်နောက်များအဖွဲ့ RSF စတဲ့တရင်လူလက်ခွင့်ဆိုင်ရာအဖွဲ့တွေအပါဝင်အိရှာဝလူအခ
ောင်း 90 ကျော်ကနိုဝင်ဘာ5ရက်နေ့စွဲနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တန်းအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့တာပါ။အဲဒီစာထဲမှာအဓိကတောင်းဆိုတာကရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုချွင်းချက်မရှိအ мян ဆုံးပြန်လှုပ်ပေးဖို့ဖြစ်ပါတယ်။ဘာကြောင့်ဒီလိုတောင်းဆိုရတာပါလဲ။ CBJ အဖွဲ့ရဲ့အာရှရေးရာဒါရိုက်တာစတီဗ်ဘတ်လာကတော့ရိုက်တာသတင်းတောက်တွေဟာပြစ်မှုကျူးလွန်ခဲ့ခြင်းမရှိဘူးလို့ယုံကြည်တာကြောင့်အ мян ပြန်လှုပ်ပေးဖို့တောင်းဆိုရတာဖြစ်ကြောင်းပြောပါတယ
်။ These two journalists in jail unjustly and that they should be freed immediately. They had not committed any crime.
ဒီတင်တော့နှုတ်ဦးကိုမတရားထောင်ချခဲ့တာပါသူတို့ဟာပြစ်မှုကျူးလွန်ခဲ့တယ်မဟုတ်တာကြောင့်သူတို့ကိုအ мян ဆုံးပြန်လွှတ်ပေးတယ်ပါတယ်သူတို့သိထားတာကကိုဝါလုံးမျိုးရှင်တွေကတရားရုံးမှာအယူခံဝင်ထားပါတယ်ဒါကနည်းလမ်းတစ်ခုပါနောက်တနည်းကတော့ဒေါက်ဆန်းစုကြည်တို့ဆိုရကဒီတင်တော့တွေကိုလူငင်းချမ်းသာခွင့်ပေးလို့ရပါတယ်လူငင်းချမ်းသာခွင့်ပေးလိုက်ရင်တော့သူတို့မိသားစုနဲ့အ мян ဆုံးပြန်ဆောင်ခွင့်ရနိုင်မှာပါ
HW အဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brad Adams ကလည်းဒေါက်ဆန်းစုကြည်အနေနဲ့သတင်းလွှတ်လပ်ခွင့်ကိုအတိအမှတ်ပြုလေးစားတဲ့အနေနဲ့ရိုက်တာသတင်းနောက်တွေကိုအ мян ပြန်လှုပ်ပေးဖို့လိုတယ်လို့ဆိုပါတယ
် The two Reuters journalists are not guilty of any crime. They were doing their job as journalists trying to find out information about a mass killing.
ဒီရိုက်တာသတင်းနောက်နှုတ်ဦးဟာရာဇဝတ်မှုကျူးလွန်ခဲ့တယ်မဟုတ်ပါဘူး။သူတို့ဟာသတင်းနောက်တွေအနေနဲ့သူ့ပြောင်းလိုက်တက်ဆက်တဲ့သတင်းကိုရနိုင်ဖို့သူတို့အလုပ်ကိုသူတို့လုပ်ခဲ့ကြတာပါ။ဒေါက်ဆန်းစုကြည်အနေနဲ့သတင်းလွှတ်လပ်ခွင့်ကိုအတိအမှတ်ပြုတယ်ပါတယ်။သူအတိုက်ခံပွားမှာတွေကတည်င်းလွတ်လပ်ခွင့်ရှိရမယ်ဆိုတာကိုပြောဆိုခဲ့သူပါ NLD အစိုးရလက်ထက်မှာနိုင်ငံရေးအကျဉ်းသားဆိုတာဆက်မရှိသင့်တော့ပါဘူးကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအ мян ဆုံးပြန်လွှတ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ
်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်မပေးမချင်းသူတို့အနေနဲ့ဒီရိုက်တာတည်င်းနောက်နှစ်ဦးအမှုကိစ္စကိုနိုင်ငံကကပိုတိလာအောင်လှုပ်သွားဖို့နဲ့မြန်မာအစိုးရအပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံကရဲ့ဖိအားတွေပိုတိုးလာအောင်လှုပ်ဆောင်သွားမယ်လို့ CPJ ရောHRW အဖွဲ့တွေကပါပြောပါတယ်ရိုက်တာသတင်းတော့ကိုဝါလုံးကိုဖမ်းဆီးတာပြီးအမှုရင်ဆိုင်နေရချိန်မှာပဲသူသမီးလေးကိုဖမ်းမြင်ခဲ့တာကြောင့်မိသားစုအ мян ပြန်ဆောင်ခွင့်ရနိုင်မဲ့အချိန်ကိုမျှော်လင့်နေကြောင်းကိုဝါလုံးရဲ့ဇနီးမပန်းဤမွန်ကပြောပါတယ
်သူကိုယ်တိုင်လည်းပဲအခုချိန်ထိသူ့သမီးနဲ့သူမတွေ့ရသေးဘူးမွေးပြီးသွားတဲ့ကလေးကအပြင်မှာဖြူသလားမဲသလားဆိုတာသူအခုချိန်ကမသိဘူးဓာတ်ပုံတော့ပဲတွေ့နေရတာပေါ့
နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုဖြစ်မြောက်အောင်လို့သတင်းတော်ကိုဝါလုံးတို့ကိုအမှုစဉ်ဖမ်းဆီးခဲ့ခြင်းသာဖြစ်တယ်လို့အစိုးရတက်တည်ဒူရဲမှုမိုးရံနယ်ကတရားခွင်မှာထွက်ဆိုခဲ့ပါတယ်။ရခိုင်မြောက်ပိုင်းဒေသအင်းဒင်ရွာမှာမွတ်စလင်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအစုအပြုံလိုက်တပ်ဖြတ်မှုတွေရှိခဲ့ပြီးရိုက်တာသတင်းဌာနကအဲ့ဒီသတင်းကိုဖော်ထုတ်ရေးသားခဲ့တာပါ။နိုင်ငံကဝေဖန်ပြစ်တင်မှုတွေနောက်ပိုင်းမှာတပ်မတော်ကအရေးယူအပြစ်ပေးတာတွေလုပ်ခဲ့ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့ကိုလာကြာရုံးတင်စစ်ဆေးခဲ့ပြီးနောက်မြောက်ပိုင်းခရိုင်တရားရုံးကထောင်ဒဏ်9နှစ်ချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းလိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190ရောကနေစက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့အတူသုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရမှာဖြစ်တယ်လို့စီးဝါရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ဘောပမာပြလို့ခြင်းနဲ့တရုတ်ပြည်နဲ့ကျွန်တော်ခြေထောက်နဲ့အင်ဆိုင်လောင်းစကားဆွေးနွေးနေတယ်။တကယ်လို့ခြင်းနဲ့ဟာကိုကျွန်တော်လျှောက်ဆိုပို့ရှုနေတော့တာဆိုတော့တတိယကြလို့ခြင်းနဲ့တရုတ်ပြည်နဲ့ကျွန်တော်ဒီဆွေးနွေးလို့ရတယ်
စံစဘာရောင်းဝယ်ရေးကိစ္စနဲ့ပတ်သက်ပြီးဘယ်လိုဆွေးနွေးထားကြသလဲဆိုတာကိုနောက်ပိုင်းမှာနှาศင်ရပါမယ်အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပါမယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်မြို့မှာဝင်ရောက်လာတဲ့ကာလာတန်ဘိုဘတ်တန်250လောက်တန်ဘိုရှိတဲ့စိတ်ကြွဆေးပြားတသန်းကျော်နိုဝင်ဘာ4 5ရက်နေ့ကထိုင်းအာဏာပိုင်တွေဖမ်းမိခဲ့ပါတယ်နိုဝင်ဘာ3ရက်နေ့ကလည်းထိုင်းနိုင်ငံကအလို့ရှိတဲ့မူရဲ့တရားခံတဦးကိုမြန်မာနိုင်ငံဘက်ကလွှဲပြောင်းပေးခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ထိုင်းအခြေစိုက် VOA သတင်းတော့မအေးမှာတင်ပြမှာပ
ါထိုင်းမြန်မာနယ်စပ်တလျှောက်လုံခြုံရေးတွေတင်းကျပ်စွာချထားပြီးစောင့်ကြည့်စစ်ဆေးနေတဲ့ကြားကထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်နဲ့ချင်းမိုင်မြို့မှာအခုရက်ပိုင်းအတွင်းမှာပဲစိတ်ကြွဆေးပြားပေါင်းတသန်း2သိန်းကျော်ဖမ်းဆီးနိုင်ခဲ့ပါတယ်ချင်းမိုင်မြို့ကနာမည်ကြီးကုန်တင်ပို့ဆောင်ရေးလုပ်ငန်းဝန်ထမ်းတွေကိုယ်တိုင်တည်ယူနေကြတာပါချင်းမိုင်မြို့စံဆိုင်ခရိုင်အတွင်းကအိမ်တလုံးမှာတအိတ်ကိုစိတ်ကြွဆေးပြားတသိန်းပါကျော်ဖို့အိတ်ခုနှစ်အိတ်ဖမ်းဆီးလိုက်တဲ့အကြောင်းအမှတ်ငါဒေတာရဲမှူးကြီးမွန်ထရီအခုလိုပြောသွားပါတယ်တရားခံဖြစ်ဆွဆွဲခံထားရတဲ့ကားမောင်းသူထိုင်းနိုင်ငံသားပရာဝတ်နဲ့ဝန်တန်းနောက်တဦးကိုဖမ်းဆီးစစ်ဆေးနေပါတယ်အခုဖမ်းဆီးမိတဲ့စိတ်ကြွဆေးတွေကိုမြန်မာနိုင်ငံဘက်မှနေထိုင်နေတဲ့အမျိုးသမီးတဦးကတဲဆောင်ခိုင်းခဲ့တာဆိုပြီးဝန်ခံခဲ့ကြအောင်အမှတ်၅ဒေသရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်။နိုဝင်ဘာလ5ရက်နေ့မနေ့၄နိုင်အချိန်ကလည်းမြန်မာနယ်စပ်နဲ့ကဲ့ရဲ့မဲဖားလွန်ခရိုင်အတွင်းမှာထိုင်းထုတက်ရင်3139တပ်ဖွဲ့ဝင်တွေဟာစန္တိခီရီကျေးရွာနီးမှာအမောင့်တွေမှမြင်နိုင်တဲ့အနီးအောက်ရောင်ကြီးမှန်ပြောင်းနေတဲ့စောင့်ကြည့်နေချိန်စိုက်ကယ်3စီးနဲ့တင်လာတဲ့စိတ်ကြော်စီ5သိန်းကိုလည်းဖမ်းမိခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းမှာဖမ်းဆီးမိတဲ့မူရဲဆေးဝါးအများစုဟာမြန်မာနိုင်ငံနဲ့ပတ်သက်နေတာကြောင့်အော်တိုဘာလအတွင်းကပဲထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကအာဏာပိုင်တွေကတာချီလေးမြို့ကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးကြရမှာမြန်မာနိုင်ငံအတွင်းမှာမူရဲဆေးဝါးနဲ့ပတ်သက်နေတဲ့ထိုင်းနိုင်ငံသားတွေနဲ့မူရဲအကျဉ်းသားတွေကိုပြန်လွှဲပြောင်းပေးဖို့သဘောတူခဲ့ကြတယ်လို့လည်းဆိုပါတယ်။အခုလနိုဝင်ဘာလ3ရက်နေ့ကတော့မြန်မာအာဏာပိုင်တွေဟာဆိုဒီယမ်ဆိုင်ယာနိုက်15တန်ထိုင်းမြန်မာနယ်စပ်ကနေတာချီလေးဘက်ကိုတရားမဝင်တည်ဆောင်သွားတဲ့ထိုင်းနိုင်ငံသားကိုထိုင်းဘက်ကပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။အခုဆိုရင်ထိုင်းအစိုးရအနေနဲ့ထိုင်းမြောက်ပိုင်းကနေမူရဲဆေးဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွဆေးပြားအလုံးရေတန်ပေါင်း280နီးပါးရှိသွားပြီဖြစ်ပါတယ်ရှင
်။ဒီကနေ့ဘာလ3ရက်ဂျပန်ရွေးကောက်ပွဲမှာမက်ဆရာနဲ့73ခုရှင်ပြိုင်တဲ့နေရာဒီအနာရဲ့ energy ပါတီကနေပြီးတော့9နေရာအနိုင်ရပြီးတော့တိုက်ခန့်ကြမ်းခံရေးပါတီက3နေရာအနိုင်ရခဲ့ပါတယ်။ဂျာဖြတ်ယူကောက်ပွဲရလတ်တွေနဲ့ပတ်သက်ပြီးတော့ကျူတင်ခမန်းချက်တွေအတိုင်းနေရာအတော်များများအပြည့်ထွက်ခဲ့ပေမဲ့ဒီရလတ်ရဆိုရင်တော့လာမယ့်2020ယူကောက်ပွဲကြီးဟာအနာရဲ့ energy ပါတီဖို့အခက်တွေ့မဲ့အနေထားပို့ပြီးတော့ပေါ်လွင်လာတယ်လို့ယူဆမှုတွေရှိပါတယ်။သရရှင်တွေရောဘလူးတင်မြင်ယူဆပါသလဲ။လာမယ့်အင်္ဂါနေ့ည Daily Life Season မှာဒီကြောင်ဆွေးနွေးဖို့ပြင်ဆင်ထားပါတယ်။ပါဝင်ဆွေးနွေးမြင်များတို့သူတွေVOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါပြင်ကိုဆွနီမြင်းများလူတဲ့အကြောင်းအရာကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွနီမြင်းများကြမဲ့သွားရှိလို့ကျေးဇူးပါတယ်ခင်ဗျာ
။
ဒီနေ့အင်္ဂါညဗီယိုရဲ့တရိုက်လေလံအစီအစဉ်မှာသုရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါအေဒီတာကောင်းကြီးတွေကိုမူရင်းအားဖို့မပြတ်ဒေါ်လလတန်ကတင်ပြထားပါတယ်
။မြန်မာနိုင်ငံရဲ့ဂျားဖြတ်ရွေးကောက်ပွဲရလဒ်တွေဟာအခြေအတည်ငင်းပွားပွဲရာဒီကြီးကြုံတွေ့နေရတဲ့ဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီအတွက်နှုတ်လက္ခဏာဆောင်နိုင်ပြီးဒီမဲဆန္ဒနေမြေတွေမှာမဲပေးကြသူတွေနေပါချင်းဟာ NLD ပေါ်ထောက်ခံမှုကိုထိခိုက်စေနိုင်တဲ့အပြင်နောက်ချင်းပမဲ့2020ရွေးကောက်ပွဲတွေမှာလည်းလူလူရဲ့ NLD ပေါ်ထောက်ခံမှုကိုထိခိုက်စေနိုင်တယ်လို့ South China Morning Post သင်္ဆာမှာရေးသားထားတာကနေကောက်နှုတ်တင်ပြလိုပါတယ်။ဆယ်စုနှစ်များစွာချီရှိခဲ့တဲ့စစ်အာဏာရှင်တပ်တန်းကိုအဆုံးသတ်စေခဲ့တဲ့2015ရွေးကောက်ပွဲမှာတောင်ပြိုကမ်းပြိုအနိုင်ရခဲ့တဲ့ဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီဟာအနာရလာခဲ့တာဖြစ်ပါတယ်။ဒါပေမဲ့အထူးသဖြင့်ကချင်နဲ့ရှမ်းပြည်နယ်တွေမှာမြန်မာစစ်တပ်နဲ့တိုက်ပွဲတွေဆက်ဖြစ်နေလို့ငင်းကြင်ရေးဆွေးနွေးပွဲမှာတိုင်းရင်းသားအုပ်စုတွေရဲ့မကျေနပ်ချက်ကိုအစိုးရအနေနဲ့အထူးရင်ဆိုင်နေရတာဖြစ်ပါတယ်။စင်နစ်ကကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲတွေမှာလွတ်တော်ကိုယ်စားလှယ်7,000ကိုပဲအနိုင်ရရှိလိုက်တဲ့ရလဟာလူလူရဲ့မကျေနပ်မှုကိုထင်ဟပေါ်လွင်စေတာပဲဖြစ်ပါတယ်။ NLD က900နိုင်ပြီး600ကိုဆုံးရှုံးခဲ့ပါတယ်။အဲ့ဒီ600မှာ400ဟာအရင်က NLD အနိုင်ရရှိထားပြီးတဲ့နေရာတွေပဲဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့တည်ဝင်ကြေညာချက်ထုတ်ပြန်ခြင်းမရှိသေးပေမဲ့လို့လေကနဦးရရှိတဲ့ရလဒ်တွေရ USDP ကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာ NLD ရဲ့နေရာ300ကိုအနိုင်ရလိုက်တယ်လို့ဆိုပါတယ်။တချို့မင်းဆန္ဒနယ်မြေတွေမှာတိုင်းရင်းသားနိုင်ငံရေးပါတီတွေပေါ်ထောက်ခံမှုပေးကြသလိုရခိုင်ပြည်နယ်ရသေးတောင်မြို့နယ်မှာတိုင်းရင်းရခိုင်ဗုဒ္ဓဘာသာနှင့်မွတ်စလင်လူအဖွဲ့စည်းကြမတိမျက်မှုကိုအလေးပေးခဲ့တဲ့အထင်ကြီးနိုင်ငံရေးသမားတဦးရဲ့သားကိုလူထုကထောက်ခံခဲ့ကြပါတယ်။ NLD ကအခုလို600ဆုံးရှုံးခဲ့ခြင်းကတိုင်းရင်းလူနည်းစုတွေနဲ့အစိုးရဝန်ထမ်းတွေကြားသူ့ပါတီအပေါ်ဗဝင်မချမှုကိုပြတ်တရရောက်တယ်လို့NLD ပြောခွင့်ရဒေါက်တာမြွန်းမြွန်းကပြောကြောင်းနဲ့ဆောင်းပါးမှာကိုကားဖော်ပြထားပါတယ်။ဒါအပြင်ရိုက်တဲ့သတင်းတောက်နှစ်ဦးထောင်ချခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့လည်းသတင်းမီဒီယာလွတ်လပ်ခွင့်ကိုထောက်ခံအားပေးသူတွေကြားဒေါအောင်ဆန်းစုကြည်ပေါ်ကြိုက်နှစ်သက်မှုဟာကြာဆင်းခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံပြည်ပနိုင်ငံတကာမှာလည်းနိုဘယ်ညင်ညာရေးဆုရှင်အပေါ်နှစ်သက်မှုဟာကြာဆင်းလို့လာနေပါတယ်။ရိုဟင်ဂျာပဋိပက္ခပေါ်ကင်တွယ်မှုကြောင့်လည်းအချင်းကလူအခွေမိရှိတူဆောင်ဖြစ်ခဲ့သူဒေါအောင်ဆန်းစုကြည်ရဲ့ပုံရိပ်ဟာနိုင်ငံတကာမှာအပိုင်းမင်းဆက်ဆက်ကွဲသွားတာတွေ့ရတယ်လို့ဒီ South China Morning Post သတင်းစာမှာရေးသားထားပါတယ်ရှင
်ဒေါ်လလတန်းကနေဒီကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းကိုတင်ပြခဲ့တာပါခင်ဗျာအခုတော့ American Avian 3 English သင်ခန်းစာကိုနားဆင်ရမှာဖြစ်ပါတယ်ဒေါ်လလတန်းကပဲပို့ချပေးမှာပါ
ဒီနေ့နဲ့ပဲတင်ပြပေးမယ့် idiom အစုံကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ
်။ Achilles heel
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနောက်ဖြစ်ပါတယ်။ဒါကြောင့်စကပိုက်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင်။Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖို့ရင်သိကြမှာပါ Greek ဒန္တာရီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Styx ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထိတဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထိတဲ့အတွက်အဲ့ဒီတနေရာမှာတော့ထီရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလီယက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်းအာကီလီးစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန္တာရီဖွဲ့ဆိုထားတာဖြစ်ပါလေ။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလီးစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုညှားနေတွေ့ကြည့်တဲ့အခါ Achilles အသက်ဆုံးရှုံးရတဲ့ဒန္တာရီပါ Dajong Luduha, Belaube, Pizum Pizum, Belaube Anashishi, Belaube, Bedugama, but she nine so be melule, Ludaima, Pionia Gued Gueto, she's nearby. Erago, Achilles Heel, do Yinon Pioli Shivare. Didonia Padelu, George Grubi de Umago, Nasi Jijaya.
Many people don't know this, but Henry's inability to see another person's point of view is his Achilles heel.
Lu mya ga do mti ja bu le. Da ba mai lu Henry ye de kwet the shi de pyo nyan kwet ga do tacha lu ye a myin go le ma khan nai ne a che ba be lu a chei be ya ba de. U ma go naw ta khaw na sin chi ja ya aw.
Many people don't know this, but Henry's inability to see another person's point of view is his Achilles heel.
Lulwe ting mti jare, luduwe pyo nyan kwe ko, yinyon pyo jin, belu pyo mle.
Achilles heel.
Lu pyo lu ya bare. Era garo, tini mnetwe jim pya gere, idiom atungme pipare.
တော်လာလာတန်တင်ဆက်ခဲ့တဲ့အမေရိကန်အီဒီယန်တို့အင်္ဂလိပ်သင်ခန်းစာတွေကို VOA မနက်ခင်းတိုင်းမှာနားဆင်ရပါမယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီမြန်မာနိုင်ငံကပြည်ပကိုစံတင်ဖို့ရောင်းချမှုပြီးခဲ့တဲ့နှစ်အတွင်းတိုးမြင့်လာခဲ့ပေမဲ့ဒေတာတွင်းကစံအဓိကတင်ဖို့တဲ့နိုင်ငံတွေကိုချင်းချောက်မှုမဖြစ်စေဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော
ဘယ်လိုကွာခြားနေတယ်ဆိုတာကိုတော့ခုသတင်းမှတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြမှာဖြစ်ပါတယ
်ဒီနေ့ငါမှာစက်တင်ဘာလ17ရက်ကနေ23ရက်နေ့ထိကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံ World Economic Forum ASEAN မှာမဲခေါင်မြေဝန်၅နိုင်ငံကခေါင်းဆောင်တွေနဲ့အတူပူးတွဲပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံရဲ့အဓိကပြပပုံကွန်ဖြစ်တဲ့ဆန်ကိုဘလောက်ထိတင်ပို့ရောင်းချနေတယ်ဆိုတာနဲ့ဒေသရင်းကဆန်အဓိကထွက်တဲ့တိုင်းပြည်တွေနဲ့နိုင်ရှင်ရင်မြန်မာနိုင်ငံရဲ့အခြေအနေဘယ်အဆင့်မှာရှိနေတယ်ဆိုတာတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကထက်သွင်းဆွေးနွေးသွားခဲ့တာပါ
We are rice exporting countries. At one time, Myanmar was a rice bowl of the world. And then, of course, we were, our place was taken by Thailand. And then Vietnam...
ကျွန်တော်နိုင်ငံဟာဆန်ကိုအဓိကတင်ပို့တဲ့နိုင်ငံဖြစ်ပါတယ်။တစ်ချိန်ကဆိုရင်မြန်မာနိုင်ငံဟာကမ္ဘာစပကြီးလိုတောင်တင်စားပြီးအခေါ်ခံခဲ့ရတာပါ။အဲ့ဒီနောက်မှာမြန်မာနိုင်ငံရဲ့နေရာကိုထိုင်းကယူသွားပြီးနောက်ပိုင်းမှာ Vietnam နိုင်ငံလည်းပါလာပါတယ်။ဒါပေမဲ့အဲ့ဒီလိုတခြားနိုင်ငံတွေကဆန်အများဆုံးတင်ပို့တဲ့လူတွေဖြစ်နေရှိနေကြပေမဲ့ကျမတို့နိုင်ငံကတော့မနှစ်ကမှအရင်ဆက်မဖြစ်ခင်ကာလကရှိခဲ့တဲ့ဆန်တင်ပို့မှုနှုန်းပမာဏကိုပြန်ပြီးရခဲ့တာပါဒီလိုဆန်တင်ပို့မှုမြန်မာလာခြင်းကဗီယက်နမ်တို့ထိုင်းတို့ကိုမထိခိုက်ပါဘူးကမ္ဘာဆန်ဈေးကွက်မှာမြန်မာနိုင်ငံကပြန်ပြီးနေရာရလာနေခြင်းကထိုင်းတို့ဗီယက်နမ်တို့ရဲ့ဈေးကွက်တွေချင်းမြောင်းသွားတာမျိုးမဟုတ်ပါဘူးဒါကြောင့်ပြောင်းလဲနေတဲ့ကမ္ဘာဈေးကွက်အခြေအနေရကျမတို့အနေနဲ့ပြန်ဆိုင်မှုကိုကြောက်နေစရာမလိုပါဘူး။ကျမတို့ဟာတူညီတဲ့ဆန်တမျိုးတည်းကိုလည်းထုတ်စရာမလိုပါဘူး။ကျမတို့စီကဆန်ဝယ်တဲ့သူတွေဟာထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကဝယ်တဲ့သူတွေနဲ့ကွဲပြားပါတယ်။ကျမတို့နိုင်ငံရဲ့ဆန်တင်ပို့မှုမြင့်တက်လာတာကိုလည်းထိုင်းနဲ့ဗီယက်နမ်တို့ကစိုးရိမ်ကြမယ်မထင်ပါဘူး
။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံရဲ့ဆန်တင်ပို့မှုဟာဆန်ရှင်ချိုးပြီးမြင့်တက်ခဲ့တယ်လို့အစိုးရကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထွက်တဲ့ဆန်အများစုဖြစ်တဲ့80ရာခိုင်နှုန်းလောက်ကိုတရုတ်နိုင်ငံကိုတင်ပို့နေတာဖြစ်ပြီးအခုချိန်ထိတရားမဝင်မှောင်ခိုလမ်းကနေတင်သွင်းနေရဆဲဖြစ်တာကြောင့်မြန်မာပြည်ဘက်ကနှိမ့်နှံမှုတွေအများအပြားရှိနေကြောင်းမြန်မာနိုင်ငံဆန်စပါးအသင်းချုပ်ဒုတိယဥက္ကဋ္ဌဒေါက်တာဆုထွန်းကပြောပါတယ်
ကျအဓိကကျွန်တော်တို့ရဲ့ဈေးကွက်ကဟိုဖြစ်နေတယ်တရုတ်နိုင်ငံဖြစ်နေတယ်လည်းကြတော့သူကပြောနေတယ်ကျွန်တော်ကကျွန်တော်တို့ရဲ့ဈေးကွက်60%ဆရာတိကြီးပြောတာဒီလိုအကြီးကြီးကတော့နေရှိတယ်ဆိုတော့မှားဘူးနော်ကျန်တဲ့ဒီဟာလေ2030နော်အာဖရိကကိုကဒီနော်ကသိသိလက်ကတည်းကတည်းကတော့မဟုတ်ဘူးအောက်ကလေးဆက်မှာတော့ပမာရွေးလုပ်နေတာဒီလိုကြီးနေတယ်ကျွန်တော်ဒီနေ့အင်ဆောက်ရအောင်ဒါဆင်းနေတယ်တကယ်လုပ်နေတဲ့ဟာကိုကျွန်တော်လျှောက်ဆိုပို့ရှုနေတော့တာဆိုတော့လက်တွေ့ကြလုပ်နေတယ်ဒီလိုကြီးနေကျွန်တော်ဒီဆွေးချိုးတယ်
တရုတ်မြန်မာနယ်စပ်မူဆင်မြို့ကစံကုန်တယ်များအတင်းကဦးမင်းသိန်းကလည်းမြန်မာပြည်ကတရုတ်နိုင်ငံကိုတင်ပို့တဲ့များစံအားလုံးဟာတရားမဝင်နှိမ့်လန့်နဲ့အသွားနေကြောင်းပြောပါတယ်
ဒီလိုပြကျွန်တော်တို့တရုတ်ကျွန်တော်မြန်မာတရုတ်နယ်စပ်ကသွားတဲ့ဆံတော့ 越南人那个对阿公困难就弄得行。要是侬话扩张的也帮咱们点
喏。OK。
扩张的也帮咱们点，就弄这个，这盘小那不的，这个对嘛？这个盘的那小那盘的，就弄就弄这六百斤的小那六百的，六哈的去啊？就弄这小那咯。不用那就是把几万的吧，就把那这盘小那了，就把这盘大一下来就跑去的。那这个不就多少斤阿片的？就弄这个那比较高来嘛高来就收几万一点，那就去的了。他们呢？比如你妈的，你看咱抓紧阿片了，就那路再到我们周西站了，就把皮鞋抓到厂里了，就那路再跑的。完了是的，完了是的，奶奶妈的呀，奶奶几天奶奶妈啥，就那路明天要上部队下班了，知道？一般一般回家里点都得下班了。我把皮就那我把皮抓来就出来了，人家几天领导呗，人家几天工出老呗，弄上了知道？你妈那伢那个不用那个给抓的，就那路上上边部门啊了，那么收的活嘛，可能好点。
哎哟。တကယ်လို့များပေါ့နော်အခုလိုမျိုးမောင်ခွန်နီးနဲ့မဟုတ်ဖဲနဲ့ဒီတရားဝင်မြန်မာဆန်လေးပေါ့နော်ဟိုစောစောကကျွန်တော်ပြောသလိုဟိုဟိုပေါ့အစိုးရနေပြီးတော့ MOU လက်မှတ်ထိုးပြီးတရုတ်နဲ့မြန်မာကြားထဲမှာ G2G ပေါ့အစိုးရချင်းနားလည်မှုရယူပြီးတော့ဒီဟိုပေါ့မြန်မာပြည်ကတင်ပို့တဲ့ကုန်စည်တွေကိုတရားဝင်တင်ပို့ခွင့်ရမယ်အထူးသဖြင့်ဆန်ပေါ့နော်တင်ပို့ခွင့်ရမယ်ဆိုရင်အခြေအနေကလက်ရှိတဲ့ပိုကောင်းလာမလားဘယ်လောက်များတည်တာမလဲဗျာ
ဒီလိုရှိတယ်ဗျာကျွန်တော် MOU ထိုးပြီးသွားမယ်ဆိုတော့ကျွန်တော်ဆန်ကျွန်တော်တို့你就拿你妈的伢啥子玩意咯？或是哪家干的嘛？就里面去哪里打？因为你他妈土地呢，里面属于呢，就最高那下头地主嘛，在哪里那下头，光是里面那下头地主呢，他公安当在那下头地主呢，知道？五楼就是当初抓的嘛，没同意去忙不过，当那一天忙不过。这个，这个这个属于喏，保养局啊那属于喏，还没有他妈土地抓的属于喏高那的，当然这个上大局嘛，就那路里头，这个保养局上哪嘛的把这楼往那看嘛不过。
加班我都要为嘛好到不？
加班另外没了，一点点的下来不呢？一点点的下来不呢？我底下早都去，你们谁老不问嘛？就那谁在干那老不是嘛的？反正说只能你妈那个啥呢？对里头，一对呀，管理对呀，那就没用的，管理对没用啥子都没问。那宝马当时拿了大路去里的，这都话管理对来用打击嘛？管理对打击呢？所以，哎，不能，但根本没打你老嘛的，哎呀，真的。
是吧？第一期你有不？လက်ရှိအခြေအနေတဲ့ကောင်းအောင်လုပ်နိုင်တဲ့အနေအထားရှိသလားဗျာအခုကျွန်တော်တို့ပြောနေကြသလိုမျိုးဟို MOU ထိုးရင်လည်းနည်းနည်းလေးဟိုပေါ့ဟို quantity ပေါ့နော်အရေးဟိုအရေးအတွက်တင်ပို့မှုကျသွားမယ်ဆိုရင်လည်းဒါကိုယ့်ဘက်ကပြန်နှင်းနိုင်အောင်ပါပဲလေဆိုတော့
ပြန်နှင်းနိုင်မဟုတ်ဘူးကွာ
လက်ရှိအနေအထားတဲ့ပို့ပြီးတော့ကောင်းအောင်ဟိုပေါ့မြန်မာဟိုတောင်သူတွေမြန်မာစံကုန်တွေဘက်ကအတွက်ပို့ပြီးတော့အဆင်ပြေအောင်လုပ်နိုင်တဲ့နည်းလမ်းများရှိသေးလားဗျာ
လုပ်နိုင်တဲ့နည်းလမ်းများဗျာဒီလိုကြတရုတ်ကတော့ policy ချပြီးသွားတော့သူ့ကိုလည်းကျွန်တော်တို့မှာလာတဲ့ဆန်တွေတကားတွေမှာမှန်းနဲ့တော့ပြောလို့လည်းမရဘူးဟုတ်လားအဲဒီဘက်ကနည်းနည်းပါးပါးချော့ပြီးမှပဲကျွန်တော်တို့ကအဖြစ်ပြေလို့ထင်တာပို့ပြီးတော့ပေါ့လေဒီလက်ရှိကပို့ပြီးတော့အဖြစ်ပြေနေထင်တာပဲဟုတ်လား
ဟုတ်ကဲ့
ဘာမှလည်းတော့ပြောပြပြောမယ်ဒီမှာဒီနယ်ဆိုရကျွန်တော်ရှာဆန်တွေတော့ဝင်တယ်နည်းနည်းပါးပါးချော့ပြီးတာဆိုတော့ပြောလို့မရဘူးဒီပေါ်ကဒီဒီပေါ်စီဒီကဘယ်ချော့ပြတ်လို့မရဘူးဟု
တ်က
ဲ့ညာတော့ဒီလက်ကောင်းစီပြေလို့ဆိုတော့ကျွန်တော်ကနည်းနည်းဒီမှာစူးစမ်းပြီးလုပ်နေတာပဲဗျဘာမှမဖြစ်လာဘူးလေဟုတ်ပါပဲ
ဟုတ်ကဲ့တို့ပေါ့မြန်မာအစိုးရကိုအကြံပေးမယ်ဆိုရင်ရောဒီကိစ္စအဒီအခြေအနေတွေပို့ပြီးတော့လက်ရှိတဲ့တိုးတက်ကောင်းမလောက်အောင်အကြံပေးမယ်ဆိုရင်ရောဘလို့အကြံတွေများပေးနိုင်မလဲဥ
ကျွန်တော်တို့ရိုးတော့ကြံပေးခဲ့တယ်ကျွန်တော်တို့ကခမင်းကစီဘကူတန်းဝင်ပြီးဌာနောက်လေကျွန်တော်တို့ကအဖမ်းစီးပြီးလာနေတယ်အဲ့ကျွန်တော်ဘလို့လောက်ရမလဲဒီကဒီကကုန်တယ်တွေမျက်နာတော့အဲ့တော့တရုတ်ဆိုရအောင်ကျွန်တော်တို့ဒီနိုင်ငံကိုလည်းဖြစ်ပြီးတော့စစ်ကံကြီးကိုလည်းစစ်ကံကြီးနိုင်ပြီးပါတော့ဆိုတော့ကျွန်တော်ဒီဆိုရတာမလုပ်သေးတာအဲ့ဖြစ်လို့လေဘယ်မှမလုပ်သေးနိုင်ဘူး
ဟု
တ်ကဲ့နောက်တော့ရှားမီလန်းနေတယ်ကျွန်တော်မြေမျိုးစီးကြီးတွေမှာတင်ပြတယ်တင်ပြတော့လည်းဖြစ်လာပြီမရှိဘူးကြောက်ဟိုမဟုတ်ဘူးမဟုတ်တယ်ရှိနေမှာ
ပူဇော်ဝင်းလိုင်တင်ပြခဲ့တဲ့စီးပွားရေးကဏ္ဍကိုနှားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတခါတင်ဆက်မှာကတူတဆုံနဲ့အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့အမေရိကန်ရွေးကောက်ပွဲတွေမှာရာဇဝတ်အကျဉ်းသားဟောင်းတွေမဲပေးခွင့်ရာကြီးနဲ့ပတ်သက်ပြီးဘယ်လိုရှိသလဲဆိုတာကိုကိုအောင်ကပြောပြပါမယ
်အမေရိကန်ပြည်ထောင်စုမှာရာဇဝတ်မှုကျူးလွန်ခဲ့သူအရေးအတွက်ဟာအမျိုးသားအမျိုးသမီးစုစုပေါင်း 6.3% လောက်ရှိနေပြီးဒီအရေးအတွက်ဟာအမေရိကန်သမိုင်းမှာအများဆုံးပဲဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုရာဇဝတ်မှုကျူးလွန်ခဲ့မှုတွေအတွက်အခြေခံဒီမိုကရေစီအခွင့်အရေးဖြစ်တဲ့မဲပေးပိုင်ခွင့်ကတော့ပြည်နယ်လိုက်ကွဲပြားပါတယ်။အမေရိကန်ပြည်ထောင်စုအရှေ့တောင်ဘက်ကဖလော်ရီဒါပြည်နယ်မှာတော့ရာဇဝတ်မှုကျူးလွန်ခဲ့မှုတွေအနေနဲ့မဲပေးခွင့်ရဖို့နှစ်နဲ့ချီကြာမြင့်တဲ့လှုပ်ထုံးလုံနည်းတွေ ပြီးစီးတဲ့အထိစောင့်ဆိုင်းရပေမဲ့ဗားမောင်ပြည်နယ်မှာဆိုရင်တော့ထောင်ချအကျဉ်းသားတော်မှမဲပေးခွင့်ပြုထားပါတယ်ဒီလိုအခြေအနေတွေဟာမကြခင်ရပ်ပိုင်းမှာကျင်းပမဲ့အမေရိကန်လွှတ်တော်ဂျာကာလရွေးကောက်ပွဲတွေပေါ်ဘလို့တရားမှုတွေရှိနိုင်မှာမလဲဆိုတာကိုဆက်ပြီးတော့တင်ပြပေးမှာပါဗားမောင်ပြည်နယ်ကတော့ရာဇဝတ်အကျဉ်းသားဟောင်းဒန်ကလော့စ်ကိုဒုတိယအကြိမ်အခွင့်အရေးပေးအပ်ခဲ့ပြန်ပါတယ်
If you're an American citizen, you should have that right to vote.
ကျွန်တော်ရဲ့ဖြစ်ဖြစ်ဘယ်သူပဲဖြစ်အမေရိကန်တရားအနေနဲ့မဲပေးခွင့်ရှိတယ်မှာလေ
American တဝမ်းရာဇဝတ်မှုကျူးလွန်ခဲ့ဘူးသူတန်းနဲ့ချီရှိတဲ့အထက်မှာ close ကတော့မွေးအစည်းအဝါမှုနဲ့ဆွဲချက်တင်ခံခဲ့ရတာပါအခုခါမှာလက်ရှိပြည်ထောင်ကြခံနေတဲ့အကျဉ်းသားတွေအနေနဲ့မဲပေးခွင့်ပေးထားတဲ့ Vermont နဲ့ Maine ပြည်နယ်နှစ်ခုတည်းက Vermont မှာနေထိုင်နေတာလည်းဖြစ်ပါတယ
် You know it's a right
သူကအလေးမထားတတ်ကြပါဘူးကိုယ့်ရဲ့ခွင့်ရေးတရားကိုရုပ်သိမ်းခံလိုက်ရမှတန်ဖိုးကိုပုံနားလည်လာကြပါလေ
ဒါပေမဲ့လည်းအကျဉ်းသားတွေမဲပေးခွင့်ရတာနဲ့ပတ်သက်လို့လက်မခံခြင်းတွေလည်းရှိပါတယ်ဘာပေါင်းပြည်နယ်က Richard Perry က
You pay a price you've lost
ပြည်ထောင်နဲ့ထပ်တူပြန်ပြီးဆက်ရမှာပါလွတ်လပ်ခွင့်မရှိသင့်ပါဘူးလို့သူကပြောသွားတာပါ American ပြည်နယ်ဆလေးကူကတော့အကျဉ်းသားတွေထောင်ကလွတ်လပ်ပြီးတဲ့နောက်မဲပေးခွင့်အလိုအလျောက်ပြန်ပေးရပါတယ်အကျဉ်းထောင်ဝန်ထမ်းဟောင်းAndrew Kingsbury ကဒါဟာပေးအပ်တဲ့အခွင့်အရေးတရားဖြစ်တယ်လို့မြင်ပါတယ
်။ As soon as a person is reintegrated back in society and they're now a contributing member to society
လူမှုအတိုင်းဝိုင်းတဲ့ပြန်ဝင်ဆန့်ဖို့လှုပ်ပေးလိုက်ပြီးချင်းသူတို့ဟာဒီလူမှုအတိုင်းဝိုင်းကိုအပြုသဘောနဲ့အကျိုးပြုနေပါတယ်။ဒါကြောင့်သူတို့ရဲ့အခွင့်အရေးအားလုံးပြန်ပေးအပ်တဲ့လို့ယုံကြည်ပါတယ်
။ဒါပေမဲ့လည်း Florida မှာမွေးဆေးဝါးမှုနဲ့ထောင်ဒဏ်ချမှတ်ခံရဘူးတဲ့ Ryder Guarani ပါကသူဟာထောင်ကနေလွတ်လာပြီမဲ့လေခုထိအပြစ်ပေးခံနေရတော့မယ်လို့ပြောရတယ
်။ It feels like an endless sentence. Nobody can.
ဒီလိုအခြေအနေဆိုးတွေရင်ဆိုင်ခဲ့ရတာကိုဘယ်သူမှမခံမနိုင်ကြပါဘူး။အခုတခါမဲလဲပေးလို့မရပြန်ပါဘူး။လှုပ်ထုံလှုပ်နေတွေအားလုံးပြည်ပြီးဆိုရင်တော့နောက်တခါပဲတော့မဲပေးခွင့်ရှိမလဲဆိုတာမသိရပါဘူး
။ American တဝမ်းမဲပေးခွင့်မရှိတဲ့အကျဉ်းသားဟောင်း 40.8 တန်းနဲ့မှ Guarani ပါလဲပါဝင်ပြီးတော့အခုအခါမှာအကျဉ်းသားဟောင်း9ဦးကအချိန်တိုင်းတာတစ်ခုအထိမဲပေးခွင့်ကန့်သက်ထားတဲ့ Florida ပြည်နယ်ကိုတရားစွဲဆိုထားပါတယ် FELN လို့ခေါ်တဲ့မဲပေးခွင့်ရရှိရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့က John Sherman က
They apply these vague standards like have you turned
ဘဝကိုပြုပြင်ဖို့စ조사ပြီးပြီလားနောင်တရခဲ့လားဆိုတဲ့ရေဘူးရဆန်သတ်မှတ်ချက်တွေနဲ့တိုက်တာကြတာပါဒါပေမဲ့တယောက်အတွက်မှန်နေတာကနောက်တယောက်အတွက်မှန်ခြင်းမှမှန်ပါလိမ့်မယ
်ဒီလိုအခြေအနေဟာ Florida ပြည်နယ်ကမဲပေးသူစစန်းခွဲပေါ်တရားမှုရှိပြီးလွန်ခဲ့တဲ့သမရရွေးကောက်ပွဲအတွင်းသမရရွေးချယ်တင်မြှောက်ရာမှာအဓိကကျတဲ့ဒေသကူစားပြုမဲအတွက်အထောက်အကူပြုနိုင်တဲ့အရေးအတွက်လည်းဖြစ်ပါတယ်။ဂျာပြေရွေးကောက်ပွဲပါဝင်ရွေးကောက်ပွဲတွေမှာပြည်နယ်ရင်းအနေနဲ့ရာဇဝတ်အကျဉ်းသားတွေရဲ့မဲပေးနိုင်တဲ့အခွင့်အရေးကိုရုပ်သိမ်းတာနဲ့ပတ်သက်ပြီးတော့ဒါဟာနိုင်ငံတော်အဆင့်ပြောဆိုဆွေးနွေးရမယ့်ကိစ္စလည်းဖြစ်လာနေတာပါ။ကောက်ခံရရှိတဲ့စစ်တမ်းတွေအရတော့ Florida ပြည်နယ်မှာနေထိုင်သူတွေဟာအကျဉ်းသားဟောင်းတွေမဲပေးခွင့်ပြန်ရဖို့အချိန်ပြန်ဆောင်လာစီတဲ့လုံထုံးလုံနည်းတွေနဲ့ပတ်သက်ပြီးတော့ပြောင်းလဲပြစ်ဖို့သဘောတူကြပါတယ်။မကြခင်ရက်ပိုင်းမှာပဲလွတ်တော်ဂျာကာလာရွေးကောက်ပွဲကျင်းပဖို့ရှိတာကြောင့်လဲနိုင်ငံရဲ့ပြောင်းလဲအတွက်မဲတမင်းဟာအရေးပါတဲ့အကြောင်းရာဇဝတ်အကျဉ်းသားဟောင်းတွေကလည်းထောက်ပြပြောဆိုကြပါတယ်ခင်ဗျာ။ညောင်မျိုးကအရင်ရဲတပ်ဖွဲ့ဝင်တွေဟာမြို့ကန်တွေနဲ့ရဲတပ်ဖွဲ့ကြားကူလူပေါင်းဆက်ပေးနေကြသူတွေပါ။နယူးယောက်ကပုံမှန်ရဲတပ်ဖွဲ့ဝင်36,000အနည်းနဲ့တရားဥပဒေစိုးမိုးရေးဆောင်ရွက်ရာမှာသူတို့ဟာတရက်တအားပါဝင်ကူညီကြပါတယ်။အခုခါမှာအဲ့ဒီအရန်ရက်တက်ဖွဲ့မှာဂူဆာ့ချ်ကားလဲပါဝင်လာပြီးသူဟာစစ်ဘာသာဝင်တဦးဖြစ်တာကြောင့်စစ်ဘာသာဝင်တွေစောင်းတဲ့ခေါင်းပေါင်းဝစ်စီပြီးတာဝန်ထမ်းဆောင်တဲ့ပထမဆုံးအမျိုးသမီးဖြစ်လာပါတယ်။ဂူဆာ့ချ်ကားဟာနယူးယောက်အရန်ရက်တက်ဖွဲ့ကိုအသက်20အရွယ်မှာစတင်ဝင်ရောက်တာဝန်ထမ်းဆောင်ခဲ့ပါတယ်။အရန်ရဲတပ်ဖွဲ့ကိုဝင်ရောက်ခဲ့တာဟာအလုပ်တစ်ခုကိုဝင်ရောက်လုပ်ကင်နေဆိုတာတည်းစစ်ဘာသာတရားရဲ့အဆုံးအမအတိုင်းအများကျိုးဆောင်ရွက်ခွင့်ရတဲ့အနေအထားကိုလည်းရရှိစေတာပါအထူးသဖြင့်စစ်အမျိုးသားတွေသာဝတ်ဆင်လေးရှိတဲ့ခေါင်းပေါင်းကိုလည်းထူးထူးခြားခြားသူကဝတ်ဆင်ပါတယ
် After I found out the significance of the turban it's considered a crown and then I figured
ခေါင်းပေါင်းဆိုတာတရက်ဖူလိုမျိုးပဲဆိုတာကိုသိလိုက်ရချိန်မှာဘာသာဝင်တွေရဲ့အဆောင်အယောင်ဖြစ်တဲ့ဒီတရက်ဖူကိုဘာကြောင့်မဆောင်ခဲ့တာလဲဆိုတာကိုစဉ်းစားမိသွားပါတယ်တကယ်တော့ဒီတရက်ဖူဟာကျမတို့ဘသူတွေဖြစ်တယ်ဆိုတာကိုပြသလိုက်တာပါဒီခေါင်းပေါင်းကိုကျမဝတ်ဆင်ထားလိုက်တော့တချို့တွေကဘာကြောင့်အဲ့လိုဝတ်တာလဲလို့မေးလာကြတဲ့အခါမှာကိုယ့်ရဲ့ကိုယ်ခွေရာယုံကြည်မှုနဲ့ဘာကြောင့်ယုံကြည်တယ်လဲဆိုတာကိုပြောပြနိုင်ပါတယ
်အရင်ရက်တစ်ဖွဲ့ကနယူးယောက်မှာတရားဝင်နေထိုင်တဲ့အသက်ပြည့်ပြီးသူဘသူမဆိုဝင်ရောက်ခွင့်ရှိပါတယ်သူတို့ဟာပုံမှန်ရက်တစ်ဖွဲ့ဝင်နေလို့တနက်မကင်ပေမဲ့ကိုယ်ခံပညာအပါအဝင် CPR လို့အရေးပေါ်အခြေအနေမှာကျန်းမာရေးဆောင်ရှောက်မှုပေးနိုင်အောင်နဲ့ပြည်내ဥပဒေတွေကင်းလည်ဆောင်ရှောက်ရေးနည်းစနစ်တွေကိုတင်ကြားရပါတယ်။နယူးယောက်ရဲဌာနကအာမက်နက်ဆာက
The auxiliary officers are the eyes and ears of the police department.
ရန်တပ်ဖွဲ့ဝင်တွေဟာရဲတပ်ဖွဲ့ရဲ့မျက်စိနဲ့နားတွေပါ။သူတို့ဟာရဲတပ်ဖွဲ့ဝင်တွေကိုကူညီကြပြီးတော့တကယ်လို့တခုဖြစ်ပြီးဆိုရင်ရက်ွက်နေလူလူနဲ့အတူပူးပေါင်းပြီးတပ်ဖွဲ့ဝင်တွေကိုလှမ်းခေါ်ပေးပါရတယ်။သူတို့ဟာရဲတပ်ဖွဲ့နဲ့ရက်ွက်နေလူလူကြားပေါင်းဆက်ပြီးတဲ့သဘောပါ
။ Sikh မိဘနှစ်ပါးကနေခါကိုအမေရိကမှာမွေးဖွားခဲ့တာပါ။အရန်ရဲတပ်ဖွဲ့ဝင်တော်တော်များများဟာခါလိုပဲရွှေပြောင်းအခြေချနေထိုင်သူတွေရဲ့မျိုးဆက်တွေပါ။သူတို့ဟာဘာသာပေါင်းစုံကိုးကွယ်ကြသလိုအင်္ဂလိပ်စာအပြင်တခြားဘာသာစကားလည်းပြောကြားနိုင်ပါတယ်။နယူးယောက်မှာနေထိုင်သူရီနာအာနန္ဒာ
ဂျင်ကိုပန်အင်္ဂလိပ်နဲ့အတီးရဲ့ उसके लिए ज्यादा आसान है कि ये
အင်္ဂလိပ်လိုမပြောတတ်သူတွေအတွက်ကတော့ကူဆတ်ရှိနေတာကြောင့်အတော်လေးအဆင်ပြေပါတယ်။သူကပန်ဂျက်လိုလည်းပြောတတ်တော့ပန်ဂျက်စကားပြောသူတွေကိုကူညီနိုင်ပါတယ်။အထူးသဖြင့်အသက်ကြီးမှပန်ဂျက်ပြည်နယ်အပါအဝင်ဒေလီပဲဖြစ်ဖြစ်တခြားနေရာကပဲဖြစ်ဖြစ်ရောက်လာသူတွေကိုကူညီနိုင်တာပါ။သူကအမျိုးသမီးလည်းဖြစ်တော့တချို့အမျိုးသမီးနဲ့ပတ်သက်တဲ့ကိစ္စတွေအတွက်လည်းအဆင်ပြေတယ်လေ
ရဲတပ်ဖွဲ့ကဝင်ရောက်လာတဲ့ Sick တွေခေါင်းမဝတ်ဆင်ခွင့်နဲ့မုတ်ဆိတ်ရှိထားခွင့်ကို2016ခုနှစ်မှာနယူးယောက်ရဲဌာနကခွင့်ပြုခဲ့ပါတယ်ရွှေပြောင်းချစ်ချနေထိုင်သူတွေပေါ်ထားတဲ့လွယ်မာတဲ့အမြင်တွေကိုပြင်ဆင်ပေးလိုတဲ့အတွက်နယူးယောက်အရန်ရဲတပ်ဖွဲ့ဝင်အဖြစ်ဝင်ရောက်ခဲ့ုံသာမကလူမှုအတိုင်းဝိုင်းအတွင်းမှာကြားမခွဲခြားရှုမြင်မှုတွေကိုအဆုံးသတ်နိုင်မှုအတွက်လည်းအခုလိုတာဝန်ထမ်းဆောင်နေတာဖြစ်တယ်လို့ခါကပြောပါတယ
် It's a great message to the whole wide world that
အမျိုးသမီးတွေလည်းသူတို့စိတ်ပါဝင်စားတဲ့ဘလို့အလောက်ကင်မျိုးကိုမဆိုလောက်ကင်ခွင့်ရှိရဲဆိုရဲသတင်းစကားတကမ္ဘာလုံးကိုပါလိုပါတယ
်နယူးယောက်အရန်ရက်တက်ဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်နေစင်မှာပဲ Gusach Kha ဟာကောလိပ်ဆက်တက်နေပါတယ်ကြောင်းပြီးလို့ပြောရတဲ့ခါမှာတော့နယူးယောက်ရက်တက်ဖွဲ့မှာအချိန်ကြီးဝင်ရောက်တာဝန်ထမ်းဆောင်မှာဖြစ်တယ်လို့သူကမျှော်လင့်ထားပါတယ်ခင်ဗျာ
အမေရိကန်တုဒ္ဒဆုံလင်အမေရိကန်တကွင်အစီအစဉ်ကိုကိုအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒီကနေ့အင်္ဂါညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းလူမီတာ19.25တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
American Tiron Suma November 6 Ingani ma chin pa me tetan wet ywe kaw pwe ma tharu party go mae pi bo mae san na shin rue sait wan sa la aw American tlet daw amat twe ne khin sha de pauko re ha tanin la ne naw so mae swae pwe ni ma apya mae swae ni ja ba de tamara trump ga tlet daw nya slow ma tui republican de thain chou nai mu lou ni de lo democrat party win re ga le tharu party ga tlet daw nya ma ane song tanin ya ma raw thain chou nai mu twe chou sa ni ja la phit ba de Iran ရဲ့ nuclear season တွေကိုကန့်သတ်ဖို့အတွက်နိုင်ငံတကာသဘောတူညီချက်အစိတ်ပိုင်းတစ်ခုဖြစ်နေ Iran ပေါ်မှာဖြေလျှော့ပေးထားတာတွေကိုပြန်ပြီးရုပ်သိမ်းဖို့ American သမ္မတ Donald Trump ပြောဆိုထားတဲ့အတိုင်းတနင်္လာနေ့မှာ American က Iran ရဲ့ရေနံလုပ်ငန်းနဲ့ငွေကြေးဆိုင်ရာခံတာတွေမှာအရေးယူတန်းခတ်မှုတွေပြန်လည်ချမှတ်လိုက်ပါတယ်။ဒါပေမဲ့ Iran ရဲ့အဓိကရေနံတင်သွင်းသူတွေပေါ်အရေးယူတန်းခတ်မှုကိုတော့တဖြည်းဖြည်းချင်းလှုပ်သွားခြင်းနဲ့လို့သမ္မတကတနင်္လာနေ့မဲဆွယ်ပွဲသွားဖို့အင်ယူကအထွတ်မှာသတင်းတောက်တွေကိုပြောပါတယ်။ဒါ Iran နဲ့မပတ်သက်ကြောင်းနဲ့ Iran ကိုရေနံနဲ့ပတ်သက်ပြီးလုံးဝအကျိုးမြတ်မြတ်အောင်ချက်ချင်းလို့ရပါမယ်ဒါရေနံဈေးကွက်ကိုကမောက်ကမောက်ဖြစ်စေနိုင်ကြောင်းနဲ့ရေနံဈေးတွေတက်မသွားစေချင်ဘူးလို့ပြောပါတယ်အီရန်အာဏာရှင်အတွက်ရွေးချယ်စရာရှိတယ်လို့တင်းနယ်လာနဲ့အစောပိုင်းဖြစ်လို့တဲ့ဗန်နိုင်းဝန်ကြီးစတီဗန်မနူချင်နဲ့ပူးတွဲသတင်းစာရှင်းတဲ့ဘက်မှာအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကသတင်းတောက်တွေကိုပြောပါတယ်အီရန်နေနဲ့သူ့ရဲ့ဥပဒေနဲ့မညီတဲ့လုပ်ရည်တွေလုံးဝပြောင်းပြစ်ပြီးတာမန်နိုင်ငံတနေနိုင်ငံလိုလှုပ်ဆောင်နိုင်တယ်လို့သူ့ရဲ့စီးပွားရေးပျက်စီးအောင်လည်းသူလှုပ်ပြစ်နိုင်တယ်လို့လည်းပြောကြားခဲ့တာပါတူရကီနိုင်ငံအစ္စတန်ဘူကဆော်ရီကောင်စီရုံးထဲမှာဆော်ရီတိုက်ခံဂျမန်ခါရှိုဂျီကိုတန့်ဖြတ်မှုအတွက်ဖုံးကွယ်ဖို့ပြီးခဲ့တဲ့လထဲမှာဆော်ရီအရေဗျအစိုးရကဆော်ရီထောက်လှမ်းရေးတွေဆင်လွတ်ခဲ့တယ်လို့တူရကီအစိုးရကဆွဆွဲလိုက်ပါတယ်ရိုက်တာစရင်တောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စုစိုးဦးတို့ကိုနိုင်ငံတော်လေးဝချက်အုပ်ပြေချိုးဖောက်တယ်ဆိုပြီးထောင်နဲ့ခုနှစ်နှစ်ချမှတ်ထားတာကလည်းချွင်းချက်မရှိအမြန်ပြန်လှုပ်ပေးဖို့သတင်းလွတ်လပ်ခွင့်နဲ့လူခွင့်ရဲ့အဖွဲ့50ကျော်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်စီစာရေးတာပေးပို့ခဲ့ပါတယ်
ကျေးဇူးပါခင်ဗျာတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်တွေကတော့ Dave Magnet ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOE အစီအစဉ်တွေကိုမနေ့6နာရီနဲ့9နာရီထိလိုင်းနိုမီတာ24 40 51တို့ကနေတင်ဆက်ခဲ့တာပါကျွန်တော်ရှင်မြန်လင်းတို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့အနေနဲ့ဖြစ်နိုင်ကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.